မျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အခုចောင်းသားတွေရဲ့ဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုဖြစ်လာနေပါတယ်ဆရာဒီပေါ်မှာဆရာရဲ့အမြင်သဘောထားသိချင်ပါတယ်ရှင်ဟုတ်ကဲ့
အခုဆရာခန့်လိုက်တဲ့အမျိုးသားပညာရေးဥပဒေကဒီចောင်းသားတွေနှစ်ကိုယ်တော့ကသူတို့လိုအပ်ချက်တွေတင်ပြခဲ့တယ်သူတို့သဘောမတူတာတွေပြောခဲ့တယ်အဲဒီအချိန်တုန်းကចောင်းသားတွေနဲ့တိုင်ပင်ဆွေးနွေးတာမလုပ်ခဲ့ဘူးမလုပ်ခဲ့တဲ့ဥပဒေကိုဆက်ထားတဲ့အတွက်ចောင်းသားတွေဒါသူတို့ဒီဥပဒေကိုလက်မခံနိုင်ဘူးဆိုတာဖြစ်လာတာပေါ့ဆိုတော့အခုရောက်နေတဲ့အချိန်တွေမှာဒီကျောင်းသားတွေကိုမျက်ကွယ်တူထားမယ်ဆိုရင်ပြဿနာပြည်လည်မှာမဟုတ်ဘူး။ဒါကြောင့်ကျောင်းသားတွေနဲ့တွေ့ဆုံညီနိုင်တဲ့ကျောင်းသားတွေဘာလို့အချက်ရှိတယ်လဲ။ဥပဒေမှာဘာတွေဘလို့ရေးဆွဲတင်တယ်လဲဆိုတာကျောင်းသားတွေနဲ့တိုင်ပင်ပြီးဆောင်ရွက်မယ်ဆိုရင်ဒါပြည်လည်နိုင်စရာကောင်းရှိတယ်။ကျောင်းသားတွေနဲ့တိုင်ပင်ဆွေးနွေးတာမလုပ်ဘူးဆိုရင်တော့ဒီပြဿနာပြည်လည်မှာမဟုတ်ဘူးလို့ဖြစ်မယ်
။ဟုတ်ကဲ့ဒီသဖိတ်မောက်ကျောင်းသားတွေနဲ့ဒီရန်ကုန်ကဒီပမောက္ခချုပ်တွေနောက်တော့အစ်မြင့်ပညာရေးဦးစီးဌာနကအရာရှိကြီးတွေတွေ့ကြတယ်လို့သိရပါတယ်ဆရာသူတို့ဓာတ်မဲ့ညှိနှိုင်းတာလည်းအစ်မပြေဘူးလို့လည်းကြားရပါတယ
်တဲ့ကတူပမောက္ခချုပ်တွေမှာကကျွန်တော်ထင်တယ်သူတို့မှာဘာမှဆုံးဖြတ်ပိုင်ခွင့်ရှိမှာမဟုတ်ဘူးအစိုးရဘက်ကနေပြီးတော့တာဝန်ရှိတဲ့ဘက်ကနေတွေ့ဆုံဆွေးနွေးရင်ကောင်းမှာဖြစ်နေတယ်ဒါလို့ဆိုတော့တခြားလုံးမှာဒီပမောက္ခတွေမှာသူတို့မှာအာဏာမရှိဘူးဆုံးဖြတ်ပိုင်ခွင့်မရှိဘူးအမောက္ခတွေရတဲ့အရင်တွေ့တဲ့ခါတည်းမှာကျောင်းသားတွေကိုပြဿနာကိုဖြေရှင်းပေးတာပုံစံနဲ့နှိမ့်ပိန်နေဆရာနှိမ့်ပိန်နေချင်းချောက်တဲ့ဆရာချင်းချောက်တယ်ကျောင်းသားတွေနိုင်ငံရေးလှုပ်ရှားမှုမပိုင်ဆရာတပ်ပံကျောင်းထုတ်မယ်ဆိုတာမျိုးချင်းချောက်လာတယ်ရှိတော့အမောက္ခတွေနဲ့ပြည်လည်မှာမဟုတ်လို့ထင်တယ်ဒီအစိုးရတာဝန်ရှိတဲ့သူတွေကနေဒီမှာဆွေးနွေးမှပြည်လည်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီចောင်းသားတွေရဲ့တောင်းဆိုမှုတွေကလည်းမပြေလည်နိုင်သေးဘူးအခုလိုပဲဆန္ဒပြတွေကလည်းဆက်ပြီးဖြစ်လာနေမယ်ဆိုလို့ရှိရင်ဆရာရှေ့ဆက်ပြီးတော့ဘာတွေဖြစ်နိုင်မလဲဘယ်လိုများအခြေအနေရှိနိုင်မလဲဆရာ
ចောင်းသားတွေကသူတို့ဒီဒီမိုစီပညာရေးကော်မတီစာမျက်ဖွဲ့ထားပြီးတော့သူတို့ကော်မတီရဲ့ဆုံးဖြတ်ချက်နဲ့လုပ်တယ်ဒီចောင်းသားတွေရဲ့အကြံဉာဏ်ယူတယ်ဆိုတော့ចောင်းသားတွေမလုပ်မယ်ဆိုတော့ကျွန်တော်မသိပါဘူးဒါပေမဲ့ဒီအစိုးရကမဖြေရှင်းမှုဆိုရင်တော့သူတို့ကဒီဥပဒေကိုလက်မခံကြောင်းသူတို့ထပ်ပြီးတော့ပြလိုက်မယ်။တပိတ်မှောက်တာမျိုးတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဒါက
ကျောင်းကျောင်းသားတစ်ဖွဲ့ကနေဆုံးဖြတ်တာမဟုတ်ဘူး။သူတို့ဒီလိုမှရှိတဲ့ကျောင်းသားကိုယ်စားလှယ်တွေနဲ့တိုင်ပင်ဆွေးနွေးပြီးမှဒီအခုပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာဥပဒေကိုလက်မခံဘူးဆိုတာကိုသူတို့ဆုံးဖြတ်လိုက်ပြီ။သူတို့ဆုံးဖြတ်ချက်အတိုင်းသူတို့ဆက်သွားမှာပဲ။အဲဒါမဖြေရှင်းမဲထားမယ်ဆိုရင်ကလေးတွေရဲ့ပညာရေးတွေမှာသွားပြီးတော့ထိခိုက်သွားနိုင်တယ်လေ။ဒါကျောင်းသားတွေဆိုတော့ကျွန်တော်တို့အနာဂတ်ပဲ။အဲဒီအတွက်ကလေးတွေကောင်းမွန်တဲ့ပညာရေးရဖို့အတွက်ဒါဆောင်ရွက်တင်တယ်လို့မြင်တယ်။ထောင်ဝင်ရှိတဲ့သူတွေအမြန်ဆုံးဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့။ဆရာတို့ NNER အနေနဲ့ရောဆရာအခုဒီအတိပြုလိုက်တဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဘာတွေဆောင်ရွက်ဖို့ရောရှိပါလဲ။ဘာတွေဆက်လုပ်ဖို့ရောစီစဉ်ထားပါလဲရှင့
်။ဒီကျွန်တော် NNER ရောဥပဒေကိုတုံ့တက်တဲ့အပိုင်းမှာလုပ်ပါတယ်။ဒီဥပဒေမှာပါတဲ့ကျောင်းရှင်တစ်ပိုက်ချင်းပေါ်မှာတုံ့တက်ချက်လုပ်တယ်။နောက်ထပ်လေးလာဆရာသူတည်သနာလုပ်ဆရာရှိတာကျွန်တော်တို့လုပ်မယ်။ကျွန်တော်တို့တာဝန်ရတော့ဒီပညာရေးစနစ်ကြောင်းနေစေခြင်းနဲ့ဒီမိုစီနည်းလမ်းကြတဲ့ပညာရေးမျိုးဖြစ်စေခြင်းနဲ့အဲ့ဒီအတွက်ကျွန်တော်တို့အကြံပေးတာတွေလုပ်သွားမှာပါ
။ဟုတ်ကဲ့။အခုလိုဖြည့်ချပေးတဲ့အတွက်ဆရာဒေါက်တာသိန်းလွင်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့